တပီလုံးတိုင်းတာနဲ့အပြစ်ခတ်ရဆဲပြီးတော့ငင်းငယ်ရစေဖို့အတွက်မနေ့ဖန်နိုဝင်ဘာလ4ရက်နေ့မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရငင်းငယ်ရေးဖော်ဆောင်ရေးအဖွဲ့တို့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်အဲ့ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ Nambia လည်းတက်ရောက်ဖို့ရှိပါတယ်။ဒေတာကဏ္ဍကတော့အဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်ထားကြတာဖြစ်ပါတယ်။အခုလိုက်ဇာမှာဆွေးနွေးပွဲကျင်းပပြီးတဲ့နောက်အဲ့ဒီဖြစ်ပေါ်လာတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မြစ်ကြီးနားမှာရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကိုဒေါခင်မျိုးသက်ကဆက်သွယ်ပြီးတော့မေးမြန်းတဲ့အခါမှာအခုလိုစပြီးတော့သူကပြောပါတယ်ခင်ဗျာ
။ဆွေးနွေးရေးကော်မတီကတော့ဝန်ကြီးဦးအောင်မင်းကဥဆောင်တယ်လို့ကျွန်တော်တို့သိရပါတယ်။ဝန်ကြီးဦးအောင်မင်းလည်းအခုရောက်နေပါပြီ။တိုင်းနာရီဘက်ကရောဆိုတဲ့နေရာမှာတော့လူမလာတည့်နေရရရှိလိုက်တယ်တပီလုံးအပြစ်ခတ်ရဆဲဆံရပုံသဘောတူညီချက်အရာသူတို့ကော်မတီတစ်ခုဖွဲ့ပါတယ်အဲ့ဒီကော်မတီက73ပါဝင်ပါတယ်အဲ့ဒီ73ကော်မတီကနေပြီးတော့နောက်ပိုင်းအစိုးရနဲ့ပြုလုပ်တဲ့အပြစ်ခတ်ရဆဲဆံရစစ်ဆန်ညီနိုင်ပွဲတွေအားလုံးကိုအဲ့ဒီ73ကော်မတီကဦးဆောင်ဆွေးနွေးတော့မှာဖြစ်ပါတယ်ဒီမှာလွတ်ပိုင်ခွင့်အပြည့်အဝရရှိထားပါတယ်ဒါပေမဲ့အဲ့ဒီမှာတက်လာတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ RCSS လို့ခေါ်တဲ့ဒီစံပြေတံလေးစောင်းရေးကောင်စီကဘုံသဘောတူညီချက်မှာအခုချိန်ကြီးတော့လက်မမထိုးရသေးပါဘူးအဖွဲ့ကဒီကောင်းဆောင်နေနဲ့ပြန်တိုင်မျိုးမို့လို့တဲ့အတွက်အခုလိုလက်မမထိုးနိုင်သေးဘူးလို့ပြောပါတယ်သူတို့အနေနဲ့လက်မမထိုးနိုင်ရင်လည်းအခုဒီမလာ၄ရက်နေမှာဒီစီနာမျိုးမှာပြုလုပ်မယ်ဒီဆွေးနွေးပွဲကိုတော့လိုက်ပါလာတာကိုသိရပါတယ်ကျွန်တော်လက်မတွေ့တော့သူ့အလို့သဘောမေးကြည့်တဲ့အခါမှာလည်းသူတို့အနေနဲ့ဒီစီဝေးကိုတက်မယ်တက်နိုင်တဲ့လောက်သူတို့အနေနဲ့လည်းချစ်စီချင်တယ်လို့ပြောပါတယ်ခင်ဗျာ
အရင်အစည်းအဝေးတွေတုန်းကကုလသမဂ္ဂတို့တရုတ်နိုင်ငံကတန်တမန်နေပါတယ်ပါပါတယ်အခုဒီအစည်းအဝေးမှာတော့ဘယ်သူတွေတက်ရောက်မယ်လို့အစီအစဉ်တွေကြားရပါလဲ
ဟုတ်ကဲ့အခုကျွန်တော်တို့သိရသလောက်ဆိုရင်တော့ကုလသမဂ္ဂအတွင်းမှူးချုပ် Mr. Ban Ki-moon ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ပြောစလဲ Mr. Nambia ကတော့ဒီနာမျိုးကိုရောက်နေပြီလို့ကျွန်တော်တို့သိရပါတယ်။သူရဲ့လက်ထောက်ပေါ့နော်။ကျွန်တော်နဲ့တွေ့ပြီးတော့စကားပြောရပါတယ်။သူ့အနေနဲ့တော့စီးဝေးမတိုင်ခင်မှာဘာမှမပြောလို့သေးဘူးလို့ပြောပါတယ်။ဒါပေမဲ့ကျွန်တော်တို့သိရတာကတော့မစ္စတာနမ်ဘီယာဟာဒီနာမျိုးကိုရောက်နေပြီ။မနေ့ကအစည်းအဝေးကိုတက်ပါမယ်။ဒီတိုင်းရင်းသားခေါင်းဆောင်ဒီဘက်ကလာဂျာမျိုးမှာကျွန်တော်တို့ရှိကြတဲ့ကပြောတာကလည်းသူတို့အနေနဲ့ကုလသမဂ္ဂအပြင်ပြည်ဥဆိုးရဘက်ကကိုယ်စားလှယ်ကိုလည်းဖိတ်မယ်လို့ပြောပါတယ်။မနေ့ကအစည်းအဝေးစဖို့ကလည်းသိပ်မခွာတော့ဘူးဆိုတော့အခုချိန်မှာတော့ပြည်ဥဆိုးရကိုယ်စားလှယ်လည်းရောက်နေလောက်ပြီလို့ကျွန်တော်တို့ခန့်မှန်းရပါတယ်။
ဒီစီဝေးနဲ့ပတ်သက်ပြီးတော့ဒေတာကန်ရဲ့အမြင်ရောနည်းနည်းပြောပြပေးပါလား
ဒေတာကန်တွေကအကောင့်မြင်ကြတာတွေရှိပါတယ်ဒီနေ့တိုင်းသားကောင်းဆောင်တွေရောက်လာကြတဲ့အချိန်မှာပဲတိန်းနဲ့ချီတဲ့ဒီသူလူတွေကလမ်းကြောင်းတစ်လျှောက်လုံးပေါ့နော်တောင်းတောင်းဖျားဖျားအလံတွေဝေရမ်းပြီးတော့ကြိုဆူကြတာသိကြပါတယ်ကျွန်တော်တို့ဒေတာကန်တွေကိုမေးကြည့်တဲ့အခါမှာလည်းသူတို့ရဲ့အမြင်တွေကိုပြောပါတယ
်ကောင်းဆောင်ဘိုင်းတွေမှာမို့ဒီပါတယ်ကိုယ့်ရဲ့ဟိုနိုင်ငံရဲ့ကောင်းဆောင်သူတို့ဘယ်လိုလုပ်မလဲပေါ့နော်အရင်ကလည်းငင်းချမ်းရဲ့ငင်းချမ်းရဲ့ပြောပြီးမှဟိုပြောတာသမျိုးလုပ်တာသမျိုးဆိုတော့ငင်းချမ်းရဲ့ကမရနိုင်ဘူးပေါ့ဆိုတော့လုပ်တဲ့ပုံမှာမို့ဒီပါတယ်
ဒီစီဝေးပေးတဲ့မှာဒီလိုအောင်အောင်မြင်ချင်းရလာမယ်လို့ကျွန်တော်တို့ကယူဆမှာအားလုံးအောင်မြင်နေဆိုတာနဲ့ကျွန်တော်ဝန်တာမဆုံးဘူးဒီတစ်ခေါက်ကဆိုလို့ရှိရင်ကျွန်တော်တို့ကအားလုံးကိုစစ်မှန်တဲ့ရင်းချမ်းရေးကိုကျွန်တော်ရမယ်လို့ကျွန်တော်ယူဆပါတယ
်အခုဒေတာကန်ကြီးကတော့ဒီအစည်းအဝေးနဲ့ပတ်သက်ပြီးအကောင်းမျှော်လင့်ထားကြတယ်ပေါ့နော်ဒီအစည်းအဝေးကိုလာပြီးတက်မဲ့ဒီတိုင်းရင်းသားအဖွဲ့တွေကပုံကိုရင်းနဲ့ရောဘသူနဲ့စကားပြောပြပါသေးလဲ
ဟုတ်ကဲ့ဒီအောင်မဆိုင်ဆိုလိုပဲပေါ့လေကျွန်တော်တို့ကလည်းသူတို့အဖွဲ့တွေနဲ့ဟိုကားတွေရင်းနှီးနဲ့ဒီလိုက်လာရတာဆိုတော့ကြောက်ရွံ့ခြင်းနဲ့ကျွန်တော်တက်နေသလောက်လူတွေလိုက်ပြီးတော့မင်းများနိုင်ဘူးကျူးစားပါရမယ်။ဒါပေမဲ့ဝင်းကြီးမောင်မင်းကအထက်မှာရောက်နေပြီးတော့စားပွားရှင်နဲ့ဆက်ချင်းလူတိုင်းကိုခေါ်သွားကြတော့လူတော်တော်များများတော့ကျွန်တော်တို့စကားပြောခွင့်မရလိုက်ပါဘူး။ဒါပေမဲ့ RCSS ကိုခေါ်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီမှာအကြံပေးပုဂ္ဂိုလ်ဖြစ်လိုက်ပါလာတဲ့ဥက္ကဋ္ဌဆိုင်ကတော့ခုလိုမျိုးလူတို့ကလည်းပြီးတော့ငင်းငယ်ရေးဆွေးနွေးပွဲတွေပေါ်မှာအကောင်းမြင်မှုရှိနေတဲ့အခြေနှစ်ဖက်လည်းပြည်သူဆွေးနွေးဖို့ဆန္ဒတွေပြင်ပြနေတဲ့အချိန်မှာဒီအခွင့်အရေးလေးကိုအမိရဆုတ်ကန်ပြီးတော့ငင်းငယ်ရေးဖော်ဆောင်ဖို့လုပ်သင့်တယ်ဆိုတာမျိုးကိုပြောပါတယ်ဗျ
အခုဒီစတေချင်းက euphoria ဖြစ်တဲ့အချိန်ပဲဗျဒီဥစားဟာအတုံးချတတ်လို့ရှိရင်တော့အားလုံးအတွက်ကောင်းနိုင်တော့ဒီဥစားကိုကျွန်တော်တို့အတုံးမချတတ်ဘူးဆိုလို့ရှိရင်တော့အားလုံးတောင်းတနေတဲ့ရင်းချမ်းရေးဆိုတာပဲလို့ဖြစ်ပါလာ
ဒေတာရင်းမှာလုံခြုံရေးအခြေအနေရောနည်းနည်းရှင်းပြပေးပါဦးကိုစောဝန်လိုက
်ဟုတ်ကဲ့ဟောလမ်းကြောင်းတစ်လျှောက်လိုင်ဇာမျိုးကနေကျွန်တော်တို့ထွက်လာကြတဲ့လမ်းကြောင်းတစ်လျှောက်မှာတော့ဒီမြစ်ကြီးနားရောက်တဲ့အထိလုံခြုံရေးကဘာမှပြည်စည်သာသာတော့မရှိလာပါဘူးဒါပေမဲ့မြစ်ကြီးနားမြို့ပေါ်ရောက်တဲ့အချိန်မှာတော့ရဲတွေရောစစ်သားတွေရောလက်နက်ကန်အပြည့်နဲ့ပေါ့နော်လမ်းစုံလမ်းကွာတွေမှာတော်တော်လေးချထားတာတွေ့ရပါတယ်တဲ့ကိုရဲဟိုတယ်ဒီမှာလည်းသူတို့ဒီနေ့ကြက်ကြက်ပဲမပေါ်နေစစ်တာတို့ဧည့်သည်အဝင်အထွက်တို့သူတို့တော်တော်လေးဒီနေ့ကြက်ကြက်လုတ်ကင်ထားတာကိုတွေ့ရပါတယ်လူညိုရေးရပြောမယ်ဆိုရင်တော့ဒီဟာတော်တော်လေးကြီးကြတာသူတို့တုံးမြင့်လုတ်ဆောင်ထားတာကိုတွေ့ရတယ်လို့ပြောရမှာပါ
ဒါကတော့မြစ်ကြီးနားမြို့မှာမနက်ဖြန်ပြုလုပ်မဲ့ငင်းငယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလှိုင်ကိုဒေါခင်မျိုးသက်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်